2015年ဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာတန်းကျော်သွားပြီးဖြစ်ပြီးတော့ဒါဆိုရင်ဒုတိယကမ္ဘာစစ်ကြီးပြီးကလေးကအများဆုံးဖြစ်တယ်လို့နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ IOM ကပြောဆိုလိုက်ပါတယ်။ဂျနီဗာအခြေစိုက် ပုံမှန်မဟုတ်တဲ့ကုန်းတဲ့ရေလမ်းကြောင်းတွေကတဆင့်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသတွေကရွှေ့ပြောင်းချေချသူ
1000ကတော့ဆီးရီးယားနဲ့အီရက်ကအများဆုံးလာကြတဲ့အရှေ့လယ်ပိုင်းဒေသကဒုက္ခသည်တွေရဲ့အနေအထားပြောင်းလဲမှုဖြစ်ပြီးသူတို့တွေဟာယာယီခိုလုံနေကြတဲ့တူရကီ၊လေဗနွန်နဲ့ဂျော်ဒန်တို့မှာအကြောင်းကြောင်းကြောင့်စစ်မနေနိုင်တော့လို့ဖြစ်တယ်လို့ဆွစ်ဇာလန်ခြေစိုက် ပြောခွင့်ရပုဂ္ဂိုလ်ဂျိုးမင်းမန်ကပြောရေးကိုပြောပါရယ်။ဥရောပကိုဒီနှစ်ထဲဝင်ရောက်လာသူတွေရဲ့ထက်ဝက်လောက်ဟာလူပေါင်း2000ကျော်သေဆုံးခဲ့ရပြီးတော့တန်းတဲ့ချီအိုးရင်ဆုံးခွာခဲ့ကြရတဲ့ငါးနှစ်ကြာစစ်တမ်းခံရတဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ကြပါရယ်။နောက်ထပ်အများဆုံးကတော့စစ်ဖြစ်နေတဲ့အာဖရိကန်နစ္စတန်နဲ့အီရန်နိုင်ငံတို့ကဒုက္ခသည်တွေဖြစ်ကြပါရယ်။